မြမဆိုးရစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အေးတို့အကြတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွေမှာတော့ဝါးသွားခုတ်တဲ့ချောင်းတူရွာသားတဦးဒီကနေ့မနက်ပိုင်းတုန်းကမြေမြုံမိုင်းနင်းပြီလို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။မနေ့တုန်းကလည်းဘူးသီးတောင်မြို့နယ်ဆိုင်းတင်ချောင်းဘက်မှာမြမစစ်တပ်နဲ့အေးအေးတပ်တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့နှစ်ဖက်ထိခိုက်မှုတွေရှိခဲ့တယ်လို့တပ်မတော်ဘက်ကပြောပါတယ်။ဒီတိုက်ပွဲကြောင့်ဆိုင်းတင်ချောင်းရွာသားတွေလည်းစစ်ဘေးတိမ်းရှောင်နေရပါတယ်။စီးရဲတင်းမာမှုတွေနဲ့အရက်သားထိခိုက်မှုတွေများလာနေတဲ့ရခိုင်ပြည်နယ်အတွင်းကစစ်ရေးနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ချောင်းတူကျေးရွာသားတို့ဒီမနက်ပိုင်းတောတဲဝါခုတ်သွားရမှာမြေမြုပ်မိုင်းနေမိလို့ထိခိုက်တန်ရာရရှိခဲ့ပြီးကြောက်တော်စေယုံမှာစေကူသမှုခံယူနေရတယ်လို့ကြောက်တော်မြို့ခံကိုကျော်လှမြင့်ကပြောပါတယ်။
ဝါခုတ်သွားရမှာတောက်ပြန်မြုံအဲ့ဒီနေရာဝါမြေမြုပ်မိုင်းထိတော့တာကိုရှင်းလို့ရှင်းပါကြီးဒင်းရရှင်နေရတော့ဒီပန်းချရမှာနေထိုင်မျိုးတော့မရှိပါဘူးဒါပေမဲ့တို့တို့ပတိထိတာတော့မရပါဘူးမိုင်းကတော့ဘေးဖို့ထောင်တာတော့မသိဘူးသူတို့မိသားစုတွေလည်းမသိဘူးအဲ့ဒါကတော့
မြေမြုပ်မိုင်းပောက်ပွဲထိမှန်ခဲ့လို့တန်ရာရရှိသူကတော့ချောင်းလူရွာသားမောင်ကျော်နိုင်စိုးအသက်23နှစ်ဖြစ်ပြီးလက်ရှိဆေးရုံမှာဆေးကုသမှုခံယူနေရတာပါဒီမြေမြုပ်မိုင်းပောက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကြောက်တော်ရဲစခန်းကိုဆက်သွယ်မေးမြန်းရမှာစခန်းမှုစိုးလွင်ကအခုလိုပြောပါတယ
်ဟုတ်တာတော့ဟုတ်တယ်ကျွန်တော်ကအဲ့ဒီဖြစ်စဉ်ကြတော့သူကဒူနာကြောက်တော်ရှင်အောင်ရောက်လာတယ်ဆိုတာတော့ပဲကျွန်တော်ကသိတာကိုကျွန်တော်ကနေပြီးတော့မှအဲ့ဒီဖြစ်စဉ်ရတာနိုင်ကနဲ့ရောက်လာလို့ကျွန်တော်ကသွားကြည့်တာပဲရှိတယ်ကျန်တဲ့ဇက်လန်ကြတော့ကျွန်တော်မသိဘူ
းမိုင်းပောက်ကွဲတဲ့နေရာဟာမြန်မာစစ်သားနဲ့အေးအေးရခိုင်လက်နက်ကန်အဖွဲ့တို့လှုပ်ရှားနေတဲ့နေရာဖြစ်ပြီးပယ်ဖွဲ့ထောင်ထားတဲ့မိုင်းဆိုတာအတိမပြုတ်နိုင်ဘူးလို့ချောင်းသူကြေးရွာသားတွေကပြောပါတယ်ကျောက်တော်မြို့နယ်မှာမေလ23ရက်နေ့ကလည်းတောင်မင်္ဂလာကျေးရွာအုပ်စုငပြောချောင်းကျေးရွာကရွာသားနှုတ်မြေမြုပ်မိုင်းပောက်ကွဲထိမှန်လို့ထိခိုက်တန်ရာရရှိခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်တွင်မြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့အကြားစိုက်ပွဲဆက်လက်ဖြစ်ပွားနေတယ်လို့နှစ်ဖက်ထိခိုက်တေကြေမှုတွေပြင်အရတားထိခိုက်တေကြေမှုတွေကလည်းတိုးလာနေပါတယ်။မရိကဘူရီတောင်မြို့နယ်ဆိုင်းတင်ချောင်းရှိဘက်ဒေသမှာမြမစစ်တပ်နဲ့အေအေရခိုင်ဖွဲ့တို့အကြားစိုက်ပွဲဖြစ်ပွားခဲ့ရမှာတမရဘက်က20ဦးခန့်ထိခိုက်ကြဆုံးမှုရှိခဲ့တယ်လို့ AA ဘက်ကသတင်းထုတ်ပြန်ထားပါတယ်ဒီတိုက်ပွဲမှာနှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့လည်းတမရသတင်းမှထုတ်ပြန်ရေးဖွဲ့တွင်းမှုဘုံမှုချုပ်စုံမင်းထွန်းကအခုလိုပြောပါတယ
်မင်းကတော့ကျွန်တော်တို့ဟိုခုံညိုဘေးကနာမှာဖြစ်ပြတာခုံညိုလေးနဲ့တော့နည်းနည်းဝင်ပြီးတာပေါ့အဲ့တမှာဟိုတိုက်ပွဲဖြစ်ပါလာပြီပါတယ်အခြေအနေကတော့နှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိတယ်ကျွန်တော်ဒီဘက်ကအလောင်းရတယ်လို့ရှိတယ်ဟိုဘက်ကလည်းထိခိုက်ကြဆုံးမှုရှိတယ်
ဘူရီတောင်မြို့နယ်စိုင်းတင်ချောင်းရှိဘက်ဒေသမှာတပ်မတော်နဲ့အေအေဖွဲ့ကြားတိုက်ပွဲမကြာခဏဖြစ်ပွားနေတာကြောင့်ပြင်ချောင်းမင်းလကိုင်းစတဲ့ရွာရ900ခန့်စစ်ပေးတိမ်းရှောင်နေရဆဲလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကပြောပါတယ်
ကျွန်တော်တို့ဒီပြင်ချောင်းပါမယ်မင်းလကိုင်းပါမယ်နောက်ပြီးတော့ဒီမြမချောင်းပေါ့အဲဒီစိုင်းတင်ချောင်းဒီမှာရှိတဲ့နေရာတွေကသူတို့ကကြာနေပြီဆိုရင်ဟိုပြင်းနေတာကြာပြီအရင်ကတည်းကတစ်ခေါက်ဖြစ်တယ်အဲဒီဒီကတည်းကတွေ့ပြီးနေကြတာကျွန်တော်ချီဝါရနေမှာလို့ရှိနေတယ်လိမ့်စတဲ့ရော်တွေကိုပြေးတော့ကြတယ်
တိုက်ပွဲဖြစ်ပွားမှုအခြေအနေနဲ့ပတ်သက်လို့ရခိုင်တပ်မတော်ဘက်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီရက်ပိုင်းမေလ22ရက်နေ့မှာလဲမြောက်ဦးမြို့နယ်ဝီတာလီရွာချမ်းမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီလိုဖြစ်တဲ့တိုက်ပွဲကြောင့်ရွာသား300ကျော်ဟာပစုံဖီကြီးရွာဘက်ကိုစစ်ပီးတိမ်းရှောင်နေရပါတယ်ဒီနေ့စံကဆလို့မေလအထိမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားမှုအချိန်300လောက်ရှိခဲ့ပြီလို့အေအေဘက်ကပြောပါတယ်ဒီလိုဖြစ်တဲ့တိုက်ပွဲတွေကြောင့်စစ်ပွဲနဲ့မသက်ဆိုင်တဲ့အရသားတွေထိခိုက်ဒေဆုံးမှုတွေများပြားလာနေတယ်လို့တိုက်ပွဲဖြစ်ပွားရာဒေသကရွာသား4000ကျော်ဟာလည်းစစ်ဘေးသိမ်းရှောင်နေရပါတယ်။လက်ရှိမိုးရွာတွေရောက်တော့မှမို့ယာယီအမိုးကတဲနေတာနေထိုင်နေရတဲ့စစ်ရှောင်ဒုက္ခသည်တွေဟာယာတီဥတုတန်ကြောင့်အတိဒုက္ခရောက်နေကြတယ်လို့လည်းစစ်ရှောင်ကူညီပေးရေးကော်မတီတွေကပြောပါတယ်ခင်ဗျာ။